ရေးပုံမှ66ဂါဂျီလိုလွတ်လပ်စွာပြောဆိုခွင့်ကိုချုပ်ချယ်ဟန်တာရဲ့ဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ရေးဆွဲတင်လို့ HRW လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်66ဂါဂျီကိုလုံးဝဖျက်သိမ်းခြင်းမပြုဘဲပြင်ဆင်ဖို့အမျိုးသားလွတ်တော်ကဩဂုတ်လတရနေ့မှာဆုံးဖြတ်လိုက်တဲ့အပေါ် HRW ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ကိုစော်ဝင်းနိုင်ကအပြည့်စုံကိုတင်ပြမှာပါရှင
်တတိမီဒီယာသမားတွေကိုမတရားသဖြင့်ဖမ်းဆီးထိန်းသိမ်းတာတွေအပြင်လွတ်လပ်စွာပြောဆိုခွင့်ကိုပါအဟံထားဖြစ်စေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့ပြည်တွင်းပြည်ပမှာရှိနေတဲ့မီဒီယာအဖွဲ့အစည်းတွေလူ့ခွင့်ရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတဲ့ကြားကပဲဒီဥပဒေကိုမဖျက်သိမ်းဘဲပြင်ဆင်တုံးဆွဲဖို့အမျိုးသားလွတ်တော်မှာမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုဟန်တာချုပ်ချယ်တဲ့66ဂါကြီးလိုဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီအောင်ပြင်ဆင်ရေးဆွဲတဲ့လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖင်ဇော်ဘဆင်ကပြောပါတယ
် We want to see this law reformed in line with international human rights standards. It's pretty simple. There are certain standards that set outwhat restrictions can be legally imposed on
ဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပြင်ဆင်ရေးကျွန်တော်လိုလားပါလဲသာဟာအင်တန်ယူရှင်းနဲ့ကြည့်ကြပါလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီဘယ်လိုတမိချက်တွေပြဋ္ဌာန်းနိုင်လဲဆိုရက်စံချိန်စံညွှန်းတွေရှိပါတယ်အခုဥပဒေကအဲ့ဒီစံချိန်စံညွှန်းတွေနဲ့ကိုက်ညီခြင်းမရှိတဲ့အပြင်လိတောင်မနှိစပ်ပါဘူးဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့ကျွန်တော်ပြောဆိုတဲ့အခါအလုံးကစံအဖြစ်သတ်မှတ်ထားရတဲ့နိုင်ငံတကာလူ့ခွင့်ရေးတွေနဲ့ချိန်ထိုးလုပ်ဆောင်ရမှာဖြစ်ပါတယ်66ဂါကြီးရင်မကပဲလူ့ခွင့်ရေးကိုချိုးဖောက်တဲ့ဥပဒေတိုင်းကိုပြန်လည်ဆုံးသတ်ဖို့ကျွန်တော်မြန်မာအစိုးရကိုအချိန်ချင်းတောင်းဆိုခဲ့ပြီးဖြစ်ပါတယ်
လွတ်တော်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ဂါကြီးနဲ့တရားစွဲခံရရင်အာမခံရနိုင်တာနဲ့ထောင်ဒဏ်ကို3နှစ်အထိပြင်ဆင်တတ်မှတ်တာတွေလှုပ်ဆောင်ထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပြင်ဆင်မှုတွေဟာလုံလောက်ချင်းမရှိဘူးလို့ဖီရောဘတ်ဆင်ကပြောပါတယ
်။ Our view is that they have not really addressed the problem. They have done one step which is appropriate to allow people to have bail. Everybody has the right to bail for non-violent.
ကျွန်တော်မြင်မှာတော့အစိုးရအနေနဲ့ပြဿနာကိုကင်ကွယ်ဖြေရှင်းတယ်လို့မြင်ပါဘူး။တရားစွဲဆိုခံရသူတွေအမှတ်ခံပေးတာမျိုးလိုတုတ်တက်တဲ့လှုပ်ဆောင်မှုတွေတော့တွေ့ရပါရဲ့။အကြမ်းဖက်မှုမဟုတ်တဲ့ပြစ်မှုကျူးလွန်သူတိုင်းဟာအမှတ်ခံရနိုင်ပါတယ်။66ဂါကြီးဆိုတာဟာအစီအဖြစ်မှုမျှတာဖြစ်ပါတယ်။ပြဿနာရဲ့ဇင်းမြစ်ကိုမဖြေရှင်းမဲ့အထံခံရသူတွေကိုရာဇဝတ်သားတွေလိုပြစ်မှုဆက်ဆံနိုင်အောင်ကျေကျေပြင်းပြလုပိုင်ခွင့်တွေပေးထားတာဟာသွေးရဲရဲတန်ရဲရဲဖြစ်နေတဲ့ဒဏ်ရာကို plus လေးနဲ့ကပ်ဖို့ကြိုးစားသလိုဖြစ်နေပါတယ်။ဒီညီငယ်တော့ပြဿနာကိုဖြစ်စင်လို့ရနိုင်မှာမဟုတ်ပါဘူး
။ဒီလောက်ရောက်ကိုကြည်ကြည်အဖြစ်လူလူရဲ့အခွင့်အရေးတွေကိုပါလေးစားလိုက်နာတယ်ဆိုတော့လူလူကတင်မြောက်ထားတဲ့လက်ရှိအစိုးရအနေနဲ့အခြေခံဆိုးရွမှုတွေဖြစ်တဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာပါမလားဆိုတော့မေကွန်းထုတ်ဆရာဖြစ်လာကြောင်း Field of Vision ကပြောပါတယ်။တချင်တုန်းကကိုရန်ဖိနိတ်ချုပ်ချယ်ခံခဲ့ရတဲ့လက်ရှိလွတ်တော်အမတ်တွေအနေနဲ့ဒီဥပဒေကိုဘာကြောင့်မပြင်နိုင်ကြသလဲဆိုတဲ့အပေါ်မှာလဲဖီရောဘတ်ဆန်ကမေးခွန်းထုတ်လိုက်ပါလေ
you know why is a government full of people who were elected who during some part of their lives spent years in prison you know for you know associating with the
NLD ဟာသူထိတွေ့ခဲ့မှုသူရဲ့အမြင်တွေကိုလွတ်လပ်စွာဖော်ထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးဖန်ဆီးခံရတယ်ထောင်ချခံရတယ်ဒီလူတွေဟာအခုသူတို့လွတ်တော်မှာဖြစ်လာတော့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေကိုပြင်ဆင်ဖို့ဝင်လေးနေကြတာဘာကြောင့်လဲလူခွင့်ရေးကိုလေးစားလိုက်နေဖို့ပြက်ကွက်နေကြတာကိုလည်းကျွန်တော်တို့ဘာကြောင့်လဲလို့မေးချင်ပါတယ်ကျွန်တော်ထင်တာကတော့ဒီဆုံးဖြတ်ချက်ဟာ NLD ပါတီခေါင်းဆောင်မှရလာလို့ထင်ပါတယ်ဒါဟာဆိုရင်ကြာကိစ္စပါကျွန်တော်ထင်တာကတော့ NLD ခေါင်းဆောင်မှဟာစစ်ခေါင်းဆောင်တွေနဲ့တခုခုနားလည်မှုရှိထားလို့လားဒါမှမဟုတ်အစွန်းရောက်အစွန်းရောက်ဝန်ထမ်းတွေကသူတို့အပေါ်ဝေဖန်ပြောဆိုသူတွေကိုအရေးယူလို့ရနိုင်တဲ့ဥပဒေတခုခုရှိထားစေချင်တာကြောင့်လားဆိုတာလဲစဉ်းစားစရာဖြစ်ပါတယ်
။66ဂါကြီးပြင်ဆင်ရေးကိုအမျိုးသားလွတ်တော်မှဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအထိအတူမဖြစ်သေးပဲပြည်သူလွတ်တော်မှထပ်မံဆွေးနွေးရအောင်မှဖြစ်တယ်လို့တကယ်လို့မပြေလည်ခဲ့ရင်ပြည်တော်စုလွတ်တော်အဆင့်မှထပ်မံဆွေးနွေးရအောင်မှဖြစ်ပါတယ်ခင်ဗျ။